မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ၃လရှိသွားပြီဖြစ်ပြီးမေလ၂ရက်တနင်္ဂနွေနေ့မှာတော့ကမ္ဘာလုံးဆိုင်ရာမြန်မာနေဦးတော်လှန်ရေးဒုတိယလှိုင်းဖြစ်တဲ့နိုင်ငံပေါင်း18နိုင်ငံမှာအထိမ်းအမှတ်ဆုတ်ရှားမှုတွေကျင်းပဆုံးကြပါတယ်။ကနေဒါနိုင်ငံကမြန်မာဒီမိုကရေစီရေလှုပ်ရှားသူတရားကြော်လောက်ဟာဗန်ကူးဗားမြို့2010ဆောင်းရာသီအိုလံပစ်မီးရှို့တိုင်းရှိရာလူစီရတဲ့နေရာမှာဆန္ဒပြခဲ့ကြတယ်လို့ကိုကယ်ဗင်ကပြောပါတယ်
18နိုင်ငံလုံးမှာ42မျိုးပေါ့နော်ကျင်းပသွားမဲ့ Bloody Glove Strike ပေါ့နော်သွေးစွန်းနေတဲ့လက်အိတ်ဒီတုံးပြီးတော့ကျွန်တော်တို့ဆန္ဒပြသွားတာပါဘာဖြစ်လဲဆိုကျွန်တော်တို့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့စစ်တပ်ကတတ်ဖြတ်နေတဲ့အားတွေကိုကျွန်တော်တို့ဆန့်ကျင်မယ်ပြီးတော့ကျွန်တော်တို့ဒီဘက်ကကနေဒါအစိုးရကိုလည်းကျွန်တော်တို့ဖိအားပေးကျင်တယ်ပေါ့နော်အဲ့ဒီအပြင်ကိုကျွန်တော်တို့ဒီချင်းပြည်နယ်ကရင်ပြည်နယ်ကချင်ပြည်နယ်တခြားနေရာတွေမှာဟိုစစ်တပ်နဲ့တိုက်နေတဲ့ဟာကိုကျွန်တော်တို့အသိမပြုကျင်တယ်ပေါ့နော်အားလည်းအားပေးကျင်တယ်အဲ့ဒီပြန်ကိုအခုပေါ်ပေါက်လာတဲ့ဟို NUG National Unity Government ကို support ပေးခြင်းနဲ့ပြီးတော့ကျွန်တော်တို့ trader အစိုးရကိုလည်းသိမှတ်ပြုစေခြင်းနဲ့ပေါ့
အမေရိကန်နိုင်ငံမှာတော့ Boston မြို့က Harvard တက္ကသိုလ်ရင်းချင်းမှာမြေဥတော်လိုင်းရဲ့ဆန္ဒပြပွဲပြုလုပ်ခဲ့တယ်လို့မြန်မာနိုင်ငံသား4000လောက်နေထိုင်တဲ့ထိုင်ဝမ်မှာတော့ရာနဲ့ချီးပြီးဆန္ဒပြခဲ့တယ်။အဲဒါလိုပဲတနင်္ဂနွေနေ့ကဂျပန်နိုင်ငံထဲမှာလည်းတိုကျို၊နာဂိုယာ၊ကိုဘေ၊ဆာကမြို့တွေမှာမြန်မာတွေရောဂျပန်လူမျိုးတွေပါလူရာနဲ့ချီးပြီးဆန္ဒပြပွဲကျင်းပခဲ့ကြတာပါ။တောင်ကိုရီးယားနိုင်ငံဒေဂူးမြို့ရေမြောင်းတက္ကသိုလ်နားမှာလည်းကိုရီးယားရောက်မြန်မာနိုင်ငံသားတွေကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုဖြင့်ဆန္ဒပြခဲ့ကြပါတယ်။